ထိုင်းနိုင်ငံတွင်မြန်မာနိုင်ငံသား80နီးပါးကိုထိုင်းအာဏာပိုင်တွေကဖမ်းဆီးခဲ့ပြီးတဲ့နောက်တရားရုံးတင်ဆက်ဆီးပြီးပြည်နယ်တံပေးခဲ့ပါတယ်။ထိုင်းနိုင်ငံတွေကိုတရားမဝင်ဝင်ရောက်လာမှုတရားဝင်ဝင်ရောက်လာပြီးမဲ့လည်းအလုပ်စာချုပ်နဲ့ကွဲလွဲပြီးအလုပ်နေရာမတူတာတွေအလုပ်ရှင်မတူတာတွေကြောင့်ဆိုပြီးအခုလိုပြည်နယ်တံပေးပြီးနေဆက်ကိုပြန်ပို့ခဲ့တာပါ။အဲ့ဒီအထက်လူကုန်ကူးခံရပြီးတဲ့နောက်ပြန်ပို့ခံရတဲ့အသက်မပြည့်သေးတဲ့လူငယ်လေးတွေလည်းပါဝင်ပါတယ်။အထောက်အထားမခံလုံတာနဲ့အလုပ်ရှင်မတူတာတွေကြောင့်ပြန်ပို့ခံရတဲ့မြန်မာအလုပ်သမား68ဦးမှာယောက်ျားလေး68ဦးနဲ့မိန်းကလေး9ဦးပါဝင်လို့လူကုန်မှုခံရတဲ့အသက် 16 နှစ်အောက်ကလေးအထက်သူလူငယ်2ဦးလည်းပါဝင်ပါတယ်။ပြပုတ်ခံရတဲ့အထက်မွန်ပြည်နယ်က9ဦးအုပ်စုကပွဲစားတွေနဲ့ကော့တောင်းကတည်းကထိုင်းနိုင်ငံကိုတက်ရောက်ခဲ့တာဖြစ်ပါတယ်။အသက် 16 နှစ်အောက်အသက် 19 နှစ်တယောက်နဲ့15နှစ်တယောက်ပါပြီးသူတို့ကိုလူငယ်ထင်းထင်းစကားတွေကိုပို့ပြီးတရားရင်ဆိုင်စီခဲ့တာလည်းဖြစ်ပါတယ်ခင်ဗျ။